Mingala Nyanik came out of Dashimashi. American Biran Sumiro, Washington DC Gane, VOA Myanmar by Season Yen, Town Sashikune, John Lashia, Taujani Nyanikin, Chang Nai Kuane, Kunanai, Season Ago, Lindo Mida, Second Sago, Nasang Arugani, Dai, Tolin Nibabishi. Chima Nanglava, Kunyanikin, Season Way Town, you think, said Tomava.
Minglava Shintima, Kim Yutriba. Canadian and Martin Nisatin, Sibare, G7, take these soon away, Metanke, the Yet Mabe. American Tamaraton at Trump got Canada Wunjigo, we went to Kaila Pare. Now, did you name a American Pidazune Gondway, Pushamuha, so ye, Piget and Mila Drema, Dola, Nestle, the man, Nashi Billy, and she gave you all, Eddie in Lagate, Pubio, Miagre, et al, the Yoka Contana got in Nitopia Mare. Now, the Gabajos Roget, Ulepi, CNA Yuta, Tanama, Pats, and Nonsu, and Mine, Nangaga, Hinia, so we go, don't let Debia Pinny to Anthony Boringa, or Digni Beguel on Dagavi, the Lutate Yang and Gatrenigo, Goso, when I need to get up with our mission.
Come, my vision. A soya, Luton, and Tamroga, Nangan, take the Iti Gary, Nibiroga, Tamra, and Noma. ဆိုတော့တခြားမှာကြတော့လေဖြစ်နေတာကအစတိုင်းကြီးပါအစိုးရနှစ်ခုဖြစ်နေတယ်လို့တိတ္တရရောက်ရတွေကိုအစိုးရကထိန်းလို့မရဘူးစသဖြင့်ဒီလိုပြောဆိုနေကြလည်းရှိရောကျွန်တော်ချန်နယ်ဒီတစ်ပတ်အရပဲဆက်ဆံရေးကြည့်လေဟိုကလည်းပုံကြီးကြီးတယ်မဟာဗျူဟာနဲ့မဝါရလေလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငယ်ပြောသွားတဲ့အပြေဆုံးကိုမကြာခင်တင်ပြသွားမှာဖြစ်တယ်လို့မလေးရှားရောက်တရမဝင်အလုပ်သ
ီဆွေးနွေးပွဲမတန်ခင်ကြာတာပြင်းနေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကိုဝေဖန်တိုက်ခိုက်လိုက်ပါတယ်သမ္မတထရမ့်အနေနဲ့ဒီထိတ်သီးဆွေးနွေးပွဲအတွင်းမှာတချို့ဆွေးနွေးပွဲတွေကိုတက်ရောက်မှာမဟုတ်ဘူးလို့လည်းအင်ဗျူရောကကြေညာခဲ့ပါတယ်ဆွေးနွေးပွဲကိုအင်ရှင်ဖြစ်တဲ့လက်ခံချင်းပပေးနေတဲ့ကနေဒါဝန်ကြီးချုပ်ကိုရောပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကိုပါသူတို့တွေကသာအမေရိကန်အပေါ်အခွန်တုပ်တွေအကြီးကျယ်ကောက်ပြီးကုန်းသွယ်ရွေးမှာအခန့်အဟန့်အတားတွေဖြစ်အောင်လုပ်နေတာလို့ဆိုပြီးတော့ကြာတာဘင်းနဲ့ညနေပိုင်းကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်ကနေတဆင့်သမ္မတထရမ့်ကဝေဖန်လိုက်တာပါအမေရိကန်နဲ့ကနေဒါကုန်းသွယ်ဆက်ဆံမှုတွေမှာအမေရိကန်ဘက်ကမခံမရနိုင်အခြေအနေရောက်အောင်ထူးထူးကလုပ်နေတာလို့လည်းသမ္မတထရမ့်ကပြောပါတယ်ကမ္ဘာလုံးဆိုင်ရာကုန်းသွယ်ရေးနဲ့နိုင်ငံတကာစီးပွားရေးရာကိစ္စတွေမှာပူးပေါင်းဆောင်ရွက်နိုင်ဖို့နဲ့သဘောတူညီချက်တည်းရဲ့ချမှတ်နိုင်ဖို့အရေး UK, Italy, Japan, Germany အပြင်ဥရောပသမဂ္ဂတို့ဆွေးနွေးကြမယ်နှစ်ပတ်လည်ဆွေးနွေးပွဲစတင်ဖို့ရှိနေချိန်မှာပဲထရမ့်ရဲ့အဲ့ဒါလိုဝေဖန်ပြောဆိုမှုထွက်လာတာပါသမ္မတထရမ့်အနေနဲ့ G7 ထိပ်သီးဆွေးနွေးပွဲကနေစနေနေ့မနက်ပိုင်းမှာထွက်ခွာပြီးတော့အဲ့ဒီနောက်လာမယ့်အင်္ဂါနေ့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဖို့စီစဉ်ထားတဲ့အတိုင်းစင်ကာပူနိုင်ငံကိုခီးဆက်မယ်အကြောင်းသမ္မတအင်ဂျူရောကပြောဆိုထားပါရရှင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအူးနဲ့သမ္မတဒေါ်နယ်ထရမ့်အကြားရနိုင်ခြေရှိတဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်ကလည်းအကြံပြုတင်ပြခွင့်ရှိကောင်းရှိမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကကြာတာပြည်နေ့မှာအရေးအမွေပြောကြားလိုက်ပါတယ်။သမ္မတဥပမာအစိုးရလက်ထက်ကရရှိခဲ့တဲ့အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကနေသမ္မတထရမ့်နှုတ်ထွက်လိုက်တယ်လို့မျိုးအနာဂတ်မှာတက်လာမဲ့သမ္မတကမြောက်ကိုရီးယားနဲ့ရရှိထားတဲ့သဘောတူညီချက်ကနေနှုတ်ထွက်တာမျိုးရောမဖြစ်နိုင်ဘူးလားဆိုတဲ့သတင်းတော်တဦးရဲ့အမေကိုဝန်ကြီးပွန်ပေယိုကဖြေကြားခဲ့တာပါ။အရင်အစိုးရကသဘောတူညီချက်ကိုခပ်ပေါ်ပေါ်လက်မှတ်ရေးထိုးခဲ့တာပါကျွန်တော်တို့ကတော့ရလာမဲ့သဘောတူညီချက်အပေါ်လွတ်တော်ရဲ့ထောက်ခံမှုရအောင်တင်ပြသွားမှာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြန်လည်ဖြေကြားခဲ့ပါတယ်ဒါမှလည်းတန်ဖိုးရှိအာကောင်ပြီးရေရှည်တည်တတ်တဲ့လုပ်ငန်းစဉ်ဖြစ်လာမှာဖြစ်တဲ့အကြောင်းစင်ကာပူမှာဆွေးနွေးကြတဲ့လမ်းစဉ်အတိုင်းအမေရိကန်ပြည်ထောင်စုရဲ့ policy ဟာလည်းအနာဂတ်မှာတသမတ်ထက်ရှိသွားမယ်ဆိုတဲ့အပေါ်ခေါင်းဆောင်ကင်ဂျုံဦးဘက်ကလည်းယုံကြည်စိတ်ချနိုင်မှာဖြစ်ကြောင်းသူကပြောပါတယ်ဒါပေမဲ့လွတ်တော်ကိုတင်ပြမဲ့ဆွေရဆရန်ဟာတရားဝင်သဘောတူညီချက်လားဒါမှမဟုတ်တခြားသဘောတူညီချက်မျိုးလားဆိုတာကိုတော့ဝန်ကြီးပွန်ပေယိုကပြောဆိုခဲ့ခြင်းမရှိပါဘူးနျူကလ িয়ার ဖြတ်သိမ်းရေးအတွက်လှုံ့ဆော်လိုတဲ့ဆန္ဒရှိကြောင်းမြောက်ကိုရီးယားဘက်ကအတည်ပြုပြောဆိုထားပြီးဖြစ်တဲ့အကြောင်းအမေရိကန်ဘက်ကလက်ခံနိုင်တဲ့တခုတည်းသောရလဟာမြောက်ကိုရီးယားပြည်သူတွေအတွက်တောက်ပတဲ့အနာဂတ်ဖန်တီးပေးရေးပဲဖြစ်ကြောင်းလဲဝန်ကြီးပွန်ပေယိုကပြောပါတယ်
တရုတ်နိုင်ငံရဲ့ဒီအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးပိုရှံမှုဟာပြီးခဲ့တဲ့မေလအတွင်းဒေါ်လာ 24.58 ဘီလီယံရှိခဲ့ပြီးတော့အဲ့ဒီရင်ဧပြီလကဒေါ်လာ 22.15 ဘီလီယံရှိခဲ့တာထက်ပိုပြီးတော့တိုးလာခဲ့တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့တရုတ်အကောက်ခွန်ဌာနရဲ့အချက်လက်တွေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့တင်ပို့ကုန်ပမာဏကတော့မေလအတွင်းမှာ 12.6 ရာခိုင်နှုန်းရှိခဲ့ပြီးဒီမတိုင်ခင်ဧပြီလထဲမှာ 12.9 ရာခိုင်နှုန်းရှိခဲ့တာကြောင့်ပို့ကုန်ပမာဏပိုင်းမှာတော့မဆိုးသလောက်ကျဆင်းခဲ့ပါတယ်။ဒါပေမဲ့လည်းမေလအတွင်းရှိခဲ့တဲ့နှုန်းဟာရိုက်တာသတင်းဌာနကစီးပွားရေးပညာရှင်တွေကိုမေးမြန်းစစ်တမ်းကောက်ယူပြီးတော့ခန့်မှန်းထားတာထက်တော့ဆယ်ရာခိုင်နှုန်းပိုများနေတုန်းဖြစ်ပါတယ်။ ပြီးခဲ့တဲ့နှစ်မေလနဲ့နှိုင်းယှဉ်ရင်တော့တရုတ်နိုင်ငံရဲ့ပို့ကုန်ပမာဏဟာ26ရာခိုင်နှုန်းအထိတိုးလာတာဖြစ်ပါတယ်ဒီနေ့ရပထမ5လကာလတစ်ခုလုံးအတွက်တရုတ်ရဲ့ဒီအမေရိကန်နဲ့ကုန်သွယ်ရေးပူးရှံမှုကိုကြည့်ရင်တော့ဒေါ်လာ 104.85 ဘီလီယံရှိပါတယ်။လက်ရှိအခြေအနေမှာနှစ်နိုင်ငံစလုံးကတော့အပြာလာပို့ကုန်တွေအပေါ်မှာဒေါ်လာ 150 ဘီလီယံအထိအခွန်တွန်းမြင့်စီးကြတာတွေအသီးသီးလုပ်မယ်ဆိုပြီးချင်းချောက်ထားကြတာပါ။တရုတ်ဆိုရအနေနဲ့သူ့ရဲ့စီးပွားရေးကိုကုတက်ပို့ပြီးတော့လမ်းဖွင့်ပေးဖို့နဲ့လက်ရှိအမေရိကန်နဲ့ကုန်သွယ်ရမှာတရုတ်ဘက်ကကုန်သွယ်မှုအများကြီးပူးရှံနေတဲ့ကိစ္စကိုကင်တွယ်ဖြေရှင်းပေးဖို့အမေရိကန်သမ္မတထရမ့်ကတောင်းဆိုနေတာပါ။တရုတ်ကလည်းဒီသတင်းပတ်အစောပိုင်းမှာပဲတကယ်လို့ထရမ့်ကတရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်ကျွန့်မြင့်ပြီးတော့တခြားစီးပွားရေးအသစ်တွေချမှတ်လာမယ်ဆိုရင်နိုင်ငံခြားကကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေအကျုံးဝင်တော့မှာမဟုတ်ဘူးလို့ချိန်ချောက်ထားပါရဲ့ရှင်
။တရုတ်နိုင်ငံကိုရောက်လာတဲ့ရုရှားသမ္မတဗလာဒီမီပူတင်ကိုသမ္မတရှီကျင်းပင်ကတောက်ကြနေမှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။သမ္မတပူတင်ရဲ့ဒီတရားဝင်ခေါင်းဆောင်အမေရိကန်ရဲ့ PR တွေကြောင့်နိုင်ငံအခြားပုံမနှိမ့်ဆက်မှုကိုတွန်းအားပေးနေတယ်ဆိုတာကိုမိမောင်းထုတ်ပြတဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။အမေရိကန်ကမြို့သားလူညုံရေးမဟာဗျူဟာအရသူတို့နိုင်ငံအပေါ်အဓိကပြိုင်ဘက်နိုင်ငံတွေအဖြစ်သတ်မှတ်လိုက်တဲ့အပေါ်တရုတ်နဲ့ရုရှားတို့ကစီးပွားရေးနိုင်ငံရေးနဲ့စည်ရေးအရာပူပူပေါင်းဆောင်ရွက်ပြီးတုံ့ပြန်လိုက်ကြတာပါ။သမ္မတပူတင်နဲ့သမ္မတရှီတို့ဟာပြီးခဲ့တဲ့နှစ်အတွင်းမှာတင်၅ချိန်တွေ့ဆုံခဲ့ကြတယ်လို့ရုရှားအရာရှိတွေကပြောပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးသွားပါမယ်ရှင်။စီးရီးယားနိုင်ငံမှာသဘုံတွေထိမ့်ချုပ်မှုအောက်မှာရှိနေတဲ့အရက်သားလူနေရပ်ကွက်တစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာမှာလူ35ယောက်ထက်မနည်းသေဆုံးပြီးတော့ကလင်းငယ်တွေအပါအဝင်လူတွေအများပြားထိခိုက်ဒဏ်ရာရခဲ့တယ်လို့စီးရီးယားကအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကပြောပါရယ်။အနောက်မြောက်ပိုင်းအီတလီခရိုင်မှာရှိတဲ့ဇာဒါနာရွာကိုပြစ်မှတ်ထားတိုက်ခိုက်ခံရတာဖြစ်တယ်လို့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောတာပါ။အမျိုးသမီးတွေ၊ကလေးငယ်တွေ၊တက်ကြီးရွယ်ဦးတွေ၊ကုညီကယ်ဆယ်ရေးဆောင်ရွက်နေကြတဲ့စေတနာဝန်ထမ်းတွေအပါအဝင်တရားရသူတွေအများအပြားဒေသန္တရဆေးရုံကိုရောက်လာနေတဲ့အကြောင်းကိုတော့ပြည်သစ်သတင်းအေဂျင်စီ AFP ကသတင်းတောက်တဦးကလည်းပြောပါရယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းအီတလီခရိုင်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေတိတ်မရှိခဲ့သလိုတိုင်းပြည်အတွင်းတခြားဒေသတွေကအိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေတောင်မှဒီအီတလီခရိုင်ကိုရွှေ့ပြောင်းနေရာချထားခဲ့ကြတာဖြစ်ပါရယ်ရှင်။
ကဘာကျော်စရော့ကဲတူလည်းဖြစ် CNN ရုပ်သံဌာနမှာ Pats Announce ဆိုတဲ့အမည်နဲ့နိုင်ငံတကာဟင်းလျာဇုံတွေကိုတုံးတက်တင်ပြပေးနေသူလည်းဖြစ်တဲ့ Anthony Bourdain ကွယ်လွန်သွားပြီဖြစ်ပါတယ်။သူဟာပြင်သစ်နိုင်ငံကဟိုတယ်ကမ်းတစ်ခုအတွင်းတောက်ကြနေမနေ့ပိုင်းမှာကိုကိုကိုတက်သေးသွားခဲ့ကြောင်း CNN ရုပ်သံဌာနကအတည်ပြုပြောဆိုပါတယ်။ Anthony Bourdain ဟာသူ့ရဲ့ရုပ်သံအစီအစဉ် Pats Announce ရဲ့ကုပ္ပုအတွက်ပြင်သစ်နိုင်ငံကိုရောက်နေတာဖြစ်ပါတယ်။သူ့ရဲ့မိတ်ဆွေပြင်သစ်စဖို့မှုကတောက်ကြနေမနေ့ပိုင်းမှာသူ့ရဲ့ဟိုတယ်ကမ်းကိုတွားရောက်တဲ့အချိန်အန်တိုနီဘော်ဒိန်းထံကအကြောင်းပြန်ကြားမှုမရခဲ့ဘူးလို့ဆိုပါရယ်အန်တိုနီဘော်ဒိန်းဟာအချက်အပြုတ်တော်ရုံနဲ့မကဘဲလူစိတ်ဝင်စားအောင်ဇလန်းစင်ပြောဆိုတဲ့နေရာမှာလဲသူမတူအောင်တော်တဲ့သူဖြစ်တယ်လို့ CNN ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ် CNN ကအပတ်စဉ်ထုတ်လွှင့်နေတဲ့သူ့ရဲ့ Pats Announce ရုပ်သံအစီအစဉ်ရဲ့ပထမဆုံးဇလန်းတွဲကိုတော့မြန်မာနိုင်ငံမှာရက်ကူးပြီးစတင်တင်ဆက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုင်ငံအနှံ့တွားရောက်ခဲ့ပြီးတော့အချက်အပြုတ်ဖက်မှာကျွမ်းကျင်သူတွေအပါအဝင်တခြားအထင်ကရပုဂ္ဂိုလ်တွေကိုလည်းတွေ့ဆုံခဲ့တာပါ။သူ့ရဲ့ရုပ်သံအစီအစဉ်အတွက်အမေရိကန်နိုင်ငံကချီးမြှင့်တဲ့ဆုတွေကိုရရှိခဲ့သလိုအစားအသောက်နဲ့ဆိုင်တဲ့စာအုပ်နှုတ်ကိုရေးသားထုတ်ဝေခဲ့တာမှလည်းအယောင်အယဆုံးစီးရင်ဝင်ခဲ့ပါတယ်။
မြောက်တလန်တိတ်စာချုပ်နေတူအဖွဲ့ကာကွယ်ရေးဝန်ကြီးတွေဟာဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့ဒီကနေ့တွေ့ဆုံပြီးတော့ဥရောပဒေသအတွင်းတက်ဖွဲ့တွေနဲ့စစ်တုံးထောက်ကူပစ္စည်းတွေရွှေ့ပြောင်းနေရချထားမှုမှာပိုးပြီးတော့အနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ကိစ္စကိုအဓိကဆွေးနွေးခဲ့ကြပါတယ်တက်ဖွဲ့တွေရွှေ့ပြောင်းသွားလာမှုဆိုင်ရာလုပ်ငန်းစီစဉ်တရက်ကို EU ကချမှတ်ခဲ့ပြီးနှစ်လအကြာမှာအခုအစည်းအဝေးကျင်းပတာပါရုရှားနဲ့ပြည်ပခါဖြစ်နေချိန်မှာနယ်စပ်တွေမှာအချင်းကြမ်းကြမှုတွေကြုံရတာမျိုးနောက်တင့်ကားတွေသွားလာဖို့အတွက်တရားတွေမကောင်းတော့တာလို့အခြေအနေတွေကိုကြော်လွှားနိုင်ဖို့အတွက် EU ရဲ့လုပ်ငန်းအစီအစဉ်ဟာအရေးကြီးတယ်ဆိုတာကိုနေတူအဖွဲ့ကလက်ခံထားလာပါ EU အဖွဲ့ဝင်နိုင်ငံ28နိုင်ငံမှာစီးပွားစည်းကမ်းတွေတစ်ခုနဲ့တစ်ခုသဟဇာတမဖြစ်တာအမေရိကန်တက်ဖွဲ့တွေအလွှဲပြောင်းလုပ်နိုင်အောင်အထူးခွင့်ပြုပေးထားတဲ့အခြေအနေမျိုးသိမ့်မရှိတာတွေကနေတူအဖွဲ့တွေအတွက်တက်ဖွဲ့တွေပြန့်ကျက်ချထားတဲ့နေရာမှာအခက်အခဲဖြစ်စေသလိုအရေးကြုံလာရင်လှလင်းမြန်မြန်ကင်တွယ်နိုင်မဲ့အရေးပို့ပြီးတော့ခက်ခဲစေတယ်ဆိုပြီးနေတူအဖွဲ့ကမကြေမနက်ပြောဆိုနေခဲ့တာပါရှိလာတဲ့နေတူအဖွဲ့ဝင်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကြရင်တော့ EU နဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်လက်မှတ်ရေးထိုးမယ်လို့နေတူအဖွဲ့အထွေထွေမှုချုပ်ယန်ဆိုတန်ဘတ်ကပြောပါရရှင်
ဝါရှင်တန်ကပီတယ်အသင်းဟာသူ့ရဲ့တက်တန်း44နှစ်အတွင်းပထမဆုံးအကြိမ်ပြည့်စတန်လေးဖလားအမျိုးသားဟော်ကီပြိုင်ပွဲမှာအနိုင်ရပြီးချန်ပီယံဆုရရှိသွားပါပြီ။ဘောလုပွဲစဉ်တွေအဖြစ်ခုနှစ်ပွဲကစားကြမဲ့ဝါရှင်တန်ကပီတယ်နဲ့ Vegas Golden Knights အသင်းတို့ Las Vegas မြို့မှာကြာသပတေးနေ့ညက၅ပွဲမြောက်အဖြစ်ကျင်းပတဲ့ပွဲစဉ်မှာ၃ပွဲတစ်ပွဲနဲ့အသာစီးရနေတဲ့ဝါရှင်တန်အသင်းကပြိုင်ဘက်အင်ရှင် Vegas Knights အသင်းကို6-3နဲ့ကြာသပတေးညကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဝါရှင်တန် DC မြို့လည်းကဟော်ကီကွင်းမှာဘောလုပွဲကိုလာကြည့်ကြတဲ့ထောင်ပေါင်းများစွာသောအားပေးသူတွေဟာလည်းညလုံးပေါက်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ
။ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှခင်ပြထွေးနဲ့ကိုစောဝင်းလိုင်တို့ကကြီးညာပေးသွားတော့ပါ။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ဒီကနေ့အစိုးရလွတ်တော်နဲ့သမ္မတကနိုင်ငံထိပ်သည့်အကြီးအကဲဟာနှိပ်ပြီးတော့ကသမ္မတအိမ်တော်မှာအစီအဝေးတရကျင်းပပြီးရခိုင်ပြည်နယ်အရေးကိစ္စအပအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေတွေဆွေးနွေးခဲ့ကြပါတယ်။ဒီအစီအဝေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အကြောင်းအရာတချို့ကိုတော့သတင်းထုတ်ပြန်တဲ့အပေါ်နိုင်ငံရေးလှိလာသူတွေကဝေဖန်တာရရှိနေပေမဲ့လက်ရှိကြုံတွေ့နေရတဲ့နိုင်ငံအခြေအနေအရအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပုံမစီလုံးညင်ညွတ်ဖို့လိုအပ်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာကျင်းပတဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေနဲ့ဆက်လင်းတဲ့အစည်းအဝေးကိုလွှတ်တော်အစည်းအဝေးတွေကိုရုတ်တရက်ရန်နာပြီးနောက်တရက်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးကိုနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုသမ္မတ2ဦးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌ2ဦးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတမတော်ကာကွယ်ရေးဦးစီးချုပ်ပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကပြည်တော်စုဝင်ကြီးတွေနဲ့အတူပြည်တော်စုရှေ့နေကျုံးတဲ့တမရာယုံဝင်ကြီးဌာနဒုဝင်ကြီးတို့ပါဝင်တက်ရောက်ခဲ့ပါတယ်အစည်းအဝေးအပြီးမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအစဉ် UNDP တို့နဲ့နားလည်မှုစာချုပ်လွှာရေးထိုးထားတဲ့အခြေအနေစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေ Shangri-La Dialogue နဲ့သက်ဆိုင်တဲ့ကိစ္စရပ်အပြင်ရခိုင်ပြည်နယ်နဲ့နေဆက်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာလဲထုတ်ပြန်တဲ့သတင်းအပြင်ထပ်မံပြောဆိုလို့မရကြောင်းသာဖြေကြားခဲ့ပါတယ်။နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကသတင်းထုတ်ပြန်ချက်ဟာပြည်သူတွေကြားမှာဖြစ်ပေါ်နေတဲ့ထင်ယောင်ထင်မှားဖြစ်မှုတွေကိုလွှမ်းမိုးစေတဲ့ထုတ်ပြန်ချက်မျိုးဖြစ်စေလိုကြောင်းပြောပါတယ
်။ဒီအစည်းအဝေးနဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်ဟာရေပုံရအရန်ဆန်လွန်းနေလို့ကျွန်တော်မြင်တယ်။အဲ့တော့ဒီမြန်မာနိုင်ငံရဲ့အကြီးအကဲလုံခြုံရေးနဲ့ပတ်သက်လို့ဖြစ်ဖြစ်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့ဖြစ်ဖြစ်အများပြည်သူကအင်တာနက်မှာစိတ်ဝင်စားနေလို့မြင်တယ်။နော်အဲ့ဒီလိုအခြေအနေမျိုးမှာဒီဒရင်ထုတ်ပြန်တဲ့နေရာမှာဟိုပြည်သူလူထုကြားမှာလည်းပဲပြောင်းထင်မှားဖြစ်မှုတွေဟာကောလာဟာလာတွေအဲဒါတွေကိုသွားမှုနိုင်တဲ့ဒရင်ထုတ်ပြန်ချက်မျိုးတိတိကျကျအထုတ်ပြန်ပြီးတော့ပြည်သူလူထုကိုအသိပေးနိုင်ဖို့အရေးကြီးတယ်လို့မြင်တယ်
မြန်မာပြည်ရဲ့လက်ရှိအခြေအနေမှာအရက်ဘက်စစ်ဘက်ခေါင်းဆောင်တွေဟာရန်ဖာရန်ခါတွေ့ဆုံတာမျိုးမဟုတ်ပဲပုံမှန်တွေ့ဆုံဆွေးနွေးဖို့ဟာအရေးကြီးလိုအပ်နေကြောင်းလည်းပြောပါတယ်ဒီလိုတွေ့ဆုံဆွေးနွေးရမှာအပြန်အလှန်ယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်နိုင်ဖို့အခုလိုဆက်ပြောပါတယ
်အဲ့တော့လက်ရှိအခြေအနေမှာတော့ဟိုမှာကျွန်တော်တို့နိုင်ငံကြုံတွေ့နေရတဲ့စင်ခေါ်မှုတွေအချက်အလက်တွေကိုရင်ဆိုင်ပြီးတော့ဖြေရှင်းတဲ့နေရာမှာကျွန်တော်တို့ဟာဒီအရက်ကဲကုန်းဆောင်နေနဲ့စစ်ဘက်ကုန်းဆောင်ကြီးချာမှာဂျုံကြည့်မှုနားလည်လို့ရှိရှိပူပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်တယ်။အဲ့တော့ရက်ဘက်ကုန်းဆောင်နေလို့ပြောတဲ့နေရာမှာကျွန်တော်တို့ဟာဟလာရခိုင်ပြည်နယ်မှာနော်ရခိုင်ပြည်သူလူထုအများစုရဲ့ထောက်ခံမှုကိုရထားတဲ့ရခိုင်မျိုးသားပါတီကုန်းဆောင်ကြီးရဲ့အခန့်ကဏ္ဍကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်မယ်လို့မြင်တယ်။တစ်ဖက်ကဒီလွတ်တော်တွေကအပန်တွေကိုလည်းပဲနားထောင်ဖို့အရေးကြီးတယ်လို့မြင်တယ်။
မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူမှုဆက်ဆံရေးဒါရိုက်တာဦးအောင်သူငင်းကအစည်းအဝေးရဲ့ရက်လက်ကိုတုံ့တက်ဖို့ခက်ခဲပေမဲ့လက်တလောအခြေအနေအရစစ်ဘက်အရက်ဘက်ဆက်ဆံရေးမှာညီညွတ်ရေးဟာအရေးကြီးလာကြောင်းပြောပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေကကျွန်တော်တို့တော်တော်များလာတာပေါ့နော်။ဆိုတော့နောက်တစ်ခုကကြတော့လေတန်ခတ် Facebook တွေတချို့ဟိုပြန်လုပ်မယ်ဆိုတဲ့ဟာမျိုးလည်းသတင်းတွေရှိလာတယ်။ရှိလာတော့အဓိကတော့ကဟိုညီညွတ်ရေးဟာအရေးကြီးတယ်ပေါ့နော်။ဆိုတော့တော့အောင်ဆန်းစုကြည်ရဲ့စုပေါင်းဟင်အားတို့ဘာလို့ပြောရလဲနောက်တစ်ခါကျတော့လေဟိုကျွန်တော်တို့တိုင်းပြည်ထဲမှာဗျာဟိုဒီကာလမှာပို့ပြီးတော့ဟိုညီညွတ်မှုရှိဖို့လိုတယ်ဆိုတဲ့ကာလပေါ့နော်ဆိုတ So ada tempat macam lor lepian ni dah kah, asuhan ni mah asuhan nak kupian ni deh lu, kita yang lu yang tigo, asuhan kah cai lu mian usaha tu pun dilu biasa ni kah leh siyo, jenar cene di sebab ia bersetan ini leh wah leh, buih ini leh lu cema.
Di sini banyak dua malah, sekarang ini yang kesan yang pertama, ni mana yang pertama, dengan tegaga PRP lalu minyak lani dulu. Soya ga sungsan sisi komisen tetukku pebu jenya kebimbe, biru mana dengan yang PRP lalu le sini pada. Tuan San Suji kata, jangan ini pertama, jadi naya zimbiku biru pibaga nale bodlu aja. Jepun cerita NHK dengan tanah ini mepi ma biasa tapi, bidangzu soya pun yang wenji tanah, bidangzu wenji. Muda lonjong ini saya jambi buku, tada tangtunggal eh, nengan dega Taiwan ini ne, jekan iego, demadi tan caca sumyan bu iji jang, asal lonjong ini saya tadi siwe ma biasa tabar eh.
ဆိုရရှင်များရှင်မကြသေးခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစီဝါရီအများအများဖမ်းဆီးရမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရစီဝါနိုင်နေမှုတွေလှုပ်လာတာတွေ့ရပါတယ်မူရစီဝါမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးနေနေတာတွေရှိတယ်ဆိုပေမဲ့လည်းမကြာခဏလက်တွေကိုမမိတာမျိုးမူရစီဝါတိုက်ဖြတ်ရေးမှာထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်
တိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေရှင်
။တရရလေးလိုက်မှာပဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့သွေးဆုံငွေမြန်ခံကိုတင်ပြပါမယ်ရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ဘက်စလုံးဆင်းရဲမွဲတေမှုဒုက္ခတွေကိုခံစားနေရတာကြောင့်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်များနဲ့အစိုးရပူးပေါင်းပြီးဖြည့်ရှင်းမှုကြိုးပမ်းတဲ့အနေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးအဖွဲ့ UEHRD ကိုဖွဲ့စည်းအကောင့်နဲ့ဖော်နေတာဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ပြုံးကီတီနိုင်ကပြောပါတယ်လက်တော်ဒုက္ခတဲ့အရေးဟာပြည်ရင်းရေးသက်သက်မဟုတ်တော့တာမို့နိုင်ငံတကာရဲ့အကူအညီတွေအကြံဉာဏ်တွေလိုအပ်ပါတယ်လို့လည်းဆိုပါတယ်ဒေါက်ခင်ဆိုဝင်းက UEHRD ရဲ့နိုင်ငံတကာဆက်ဆံရေးလုပ်ငန်းအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ပြုံးကီတီနိုင်ကိုတည်တံ့တွေ့ဆုံမေးမြန်းထားပါတယ်
အခုလောလောဆယ်ပေါ့နော်အခုဒီရင်ဆိုင်နေရတဲ့မြန်မာနိုင်ငံတကာရဲ့ဖိအားတွေအများကြီးရင်ဆိုင်နေရပါတယ်ရခိုင်ရင်းနဲ့ပတ်သက်လို့ပေါ့နော်အဲ့တော့အဲ့ဒီရင်ဆိုင်နေရတဲ့အခက်အခဲတွေကိုဘယ်လိုများကြော်လွှားဖို့ပေါ့နော်ဟိုစဉ်းစားထားပါလဲရှင
်ဒီလိုအချိန်ခါမှာတော့အကြမ်းဖက်တိုက်ခိုက်မှုပေါ့နော်အာစာဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုရဲ့အနောက်မှာတော့ပြဿနာပုံစံကတော့ပြောင်းလဲသွားတာတော့အမှန်ပဲပေါ့လေဒါပေမဲ့ဘလို့ပဲဖြစ်ဖြစ်စီပေါ့ဒီလိုအရေးကိစ္စမျိုးကြုံတွေ့ပြီဆိုတော့ဒါကျမတို့ကမလွဲမသွေရတော့ပြဿနာရဲ့အရင်းမြစ်ကိုရောက်အောင်ဖြေရှင်းနိုင်ဖို့စူးစမ်းရမှာတော့ကျမတို့အားလုံးရဲ့တာဝန်ဖြစ်တယ်။ဘာကြောင့်လဲဆိုတော့ရခိုင်အရေးဆိုတာမြန်မာနိုင်ငံကြီးအကြက်တည်းရဲ့ပင်ပကကိစ္စမဟုတ်ဘူး။အဲ့တော့ရခိုင်အရေးဟာဒီမြန်မာနိုင်ငံကြီးရဲ့တမိုင်းကြောင်းမှာအရေးပါတဲ့ကိစ္စလည်းဖြစ်တဲ့ခါကြတော့ကျမတို့အနေနဲ့ကတော့ဒါဘလို့ပဲကြုံတွေ့ပေါ့နော်။ဒီပြဿနာကိုတကယ်ပဲအောင်မြင်အောင်ကြော်လွှားနိုင်အောင်ကတော့ကျမတို့အနေနဲ့ရင်ဆိုင်မှဖြစ်တယ်။ဒါပေမဲ့အဲ့ဒီခါမှာတဖက်ကနိုင်ငံတကာရဲ့ဖိအားပေါ့နော်ဒီကိစ္စကိုဖြစ်ပွားသွားပြီးတဲ့အခါမှာတဖက်ကနိုင်ငံတကာရဲ့ဖိအားကိုတော့ကျမတို့မမျှော်လင့်ထားတဲ့ပုံစံမျိုးစုံနဲ့ရင်ဆိုင်ရပါတယ်အဲရင်ဆိုင်ရတဲ့အချက်မှာပထမတစ်ချက်အနေနဲ့ဆိုရင်နိုင်ငံတကာသတင်းမီဒီယာတွေကနေပြီးတော့ဖော်ပြတဲ့ကိစ္စတွေရှိတယ်အဲတော့ဖော်ပြတဲ့အခါမှာလည်းပဲဒီတဖက်ကိုပဲဖော်ပြတာကိုလည်းပဲတွေ့ရတယ်ဒါပေမဲ့ဒါကိုလည်းပဲကျမတို့ကကြော်လွှားပြီးတော့ဒီအခြားတစ်ဖက်မှာလည်းနောက်ထပ်ရှူတောင်းကံကြီးကြည့်မြင်တဲ့ပြဿနာတွေရှိပါတယ်ဆိုတော့ကျမတို့မှမတင်ပြနိုင်ဘူး။ဘာကြောင့်လဲဆိုတော့မြန်မာကခုပြဿနာနဲ့ကိုအမြဲရှုပ်နေတဲ့ခါကျတော့ဒီပြဿနာတွေကိုနိုင်ငံတကာကသိအောင်လုပ်တဲ့အခါမှာအမြဲနောက်ကျပါတယ်။နှစ်ပေါင်း90ကျော်ပြည်သူလူထုကနိုင်ငံတကာနဲ့တကားပိတ်ပြီးတော့နေခဲ့ရတယ်။အဲ့တော့မြန်မာပြည်သူလူထုကတစ်ခါခုကြုံတွေ့ရဆိုလို့ရှိရင်သူ့မှာတကယ်စိတ်ပိုင်းဆိုင်ရာပေါ့ဒီနိုင်ငံတကာနဲ့အထူးခြံဆန်းခဲ့တဲ့စိတ်သက်ပိုင်းဆိုင်ရာအားငယ်မှုရှိတယ်။အဲ့တော့နိုင်ငံတကာကိုပြန်ပြီးတော့ဒီမှန်မှန်ကန်ကန်တင့်တင့်တယ်တယ်နဲ့နိုင်ငံတကာကနားလည်နိုင်မဲ့ဘာသာစကားမျိုးကိုအသုံးပြုပြီးတော့ပေါ့နော်။ဝေါ်ဟာရမျိုးပေါ့ဘာသာစကားမျိုး language ကိုတုံးပြီးတော့လည်းပဲပြန်ပြီးတော့မဖြေရှင်းနိုင်ဘူးပေါ့အဲ့တော့ကိုဟကိုလည်းပဲအကြက်တဲတွေကပြည်တွင်းမှာလည်းရှိနေတဲ့အချိန်မှာနိုင်ငံတကာကိုသိအောင်လုပ်ဖို့နိုင်ငံတကာကိုဒီပြန်ပြီးတော့မှဆွဆွဲချက်တွေကိုဖြေရှင်းနိုင်ဖို့အတွက်ကိုတော့မလန်းနိုင်ဘူးလည်းဖြစ်တယ်
ဟုတ်ကဲ့ပါအဲ့လိုမှာဟုတ်ကဲ့ဟိုဒေါ်ပြွန်းကေဒီနိုင်တို့လေဒီဂျမနီနိုင်ငံမှာလုပ်တဲ့ပေါ့နော်ရိုဟင်ဂျာနဲ့ပတ်သက်တဲ့ဟိုဆွေးနွေးပွဲတစ်ခုကိုသွားဖို့စီစဉ်ထားတာဟိုပြက်သွားတယ်လို့သိပါတယ်အဲ့ဒီအကြောင်းလေးပြောပြပေးပါလား
ဟုတ်ကဲ့ရှင်အဲ့ကျွန်တော်တို့အဲ့ဒီဟာဟိုဒီ forum ကိုသွားတက်ဖို့ဂျိုးပန်းနာကသူ့ခေါင်းစဉ်ကမြန်မာဂျနိုဆိုက်လို့ပြောတာဖြစ်တယ်အဲ့တော့မြန်မာဂျနိုဆိုက်လို့ဒီလောက်ဟိုအန္တရာယ်ကြီးတယ်ပေါ့နော်ဒီလောက်ဒီလိုဂလုံးမျိုးကိုတုံးနေဆိုရင်ကျမတို့ကတော့ free registration ပေးထားတဲ့ forum လေးဖြစ်တယ်ဆိုတော့ကျမတို့ register လုပ်တယ်လုပ်ပြီးတော့တွားဖို့အတွက်ကြိုးပမ်းတာပေါ့နော်တွားပြီးတော့အဓိကကတော့ကျမတို့နားထောင်မယ်ပေါ့နားထောင်ပြီးရင်တော့ကျမတို့မှလည်းပဲကျမတို့ပြောချင်တယ်ကျမတို့ယုံကြည်ထားတယ်လက်ခံထားတယ်အချက်လက်တွေရှိတယ်ဆိုရင်လည်းပဲအဲ့ဒါကိုလည်းပဲပြောမယ်ဆိုတော့ပထမချက်အနေနဲ့ကတော့လူတွေဟာဘယ်လိုသုံးသပ်ပြီးတော့ဘယ်လိုယူဆနေလဲဘယ်လိုပြောနေတယ်ဆိုတာကိုလည်းပဲကျမတို့ကသိချင်ပါတယ်ပြီးရင်တော့ကျမတို့ဘက်ကလည်းပဲပြောမယ်အဲ့ဒါမှတကယ်လက်တွေ့ကြတယ်ပေါ့နော် dialogue တွေကိုကျမတို့ရမယ်ဒါမှအားလုံးသဘောတူညီနိုင်တဲ့ရှေ့ဆက်နိုင်မယ်နီလာနေကိုလည်းပဲတကယ်လက်တွေ့ကြကြရှာနိုင်မှာလည်းဖြစ်တယ်အဲ့တော့အဲ့ဒီရွေချယ်နဲ့ကျမတို့လုပ်ခဲ့ကြတယ် register ပေါ့နော်ဒါပေမဲ့အဲ့ဒီကျမတို့ registration ကိုနောက်ဆုံး last minute ကျတော့မှဒီပေးစရာထိုင်နေနေရာမရှိပါဘူးဆိုတဲ့အကြောင်းပြချက်နဲ့ပေါ့နော်ကျမတို့ဒီကျူသွားမယ်ဆိုတော့အဖွဲ့ဝင်တွေတယောက်ချင်းစီကိုမိနစ်ပိုင်းနဲ့ချပြီးတော့မှ cancel လုပ်ခံရတယ်ပေါ့အဲ့တော့အဲ့ဒါဆိုရင်ပေါ့မြန်မာဂျနိုဆိုက်လို့ခေါင်းစဉ်တတ်ထားတဲ့ forum တစ်ခုမှာမြန်မာတွေရဲ့ participation ကိုပေါ့မြန်မာတွေပါဝင်ပြီးတော့ဒီ forum မှာနားထောင်မယ်ပြန်လည်ပြီးတော့ဆွေးနွေးမယ်မိချင်တဲ့မိခွန်းတွေကိုမေးမယ်စတဲ့ဒီလိုပါဝင်မှုကိုတားဆီးခြင်းကပါတိပဲလေဆိုတော့အများကြီးမိကွန်ထုတ်စရာဖြစ်ပါတယ
်ဟုတ်ကဲ့ပါဒီရခိုင်ရေးနဲ့ပတ်သက်ပြီးကော်မရှင်နေကော်မတီတွေအများကြီးပဲပေါ့နော်ဟိုစစ်စုံစုံစမ်းစစ်ဆေးရေးတွေလည်းပါပြီးနောက်ပြီးတော့အကြံပြုချက်တွေထောက်ခံအကြံပြုချက်တွေဥမာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစပေါ့လေဟိုနောက်ပြီးတော့ဒီထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းဦးဆောင်တဲ့အဖွဲ့လေးရှိသေးတယ်ဆိုတော့အဲ့ဒီအဖွဲ့တွေအများကြီးရဲ့ဒီထောက်ခံအကြံပြုချက်တွေပေါ့လေအဲ့ဒါတွေကိုမြန်မာနိုင်ငံအနေနဲ့လိုက်ပြီးတော့အကောင့်ထဲဖို့နိုင်စွမ်းရှိပါရဲ့လားရှင်
ဒီလိုအကောင့်ထဲပေါ်ဆောင်ရွက်တဲ့အခါမှာခက်ခဲမယ်ဆိုတာလည်းပဲအားလုံးကသိထားဖို့လိုပါတယ်။ဘာလို့ဆိုကျမတို့မှာမြန်မာနိုင်ငံဆိုတာဟာဒါဆင်းရဲတဲ့နိုင်ငံဖြစ်တယ်။ကျမတို့မှာလည်းပဲ။အဲ့တော့ဆောင်ရွက်နိုင်တဲ့အတိုင်းအတာပမာဏဆိုတာတော့လည်းပဲအကန့်အသတ်ရှိပါတယ်။ဒါပေမဲ့လည်းကျမတို့လွှတ်တော်အနေနဲ့ဆိုလို့ရှိရင်ဒီ NLD အစိုးရစပြီးတော့တာဝန်လွှဲပြောင်းယူရတဲ့အချိန်ကနေစပြီးရင်ပေါ့နော်ဆိုရင်ဒါဒီလိုဒီအာဆာရဲ့တိုက်ခိုက်မှုနောက်ပိုင်းဖြစ်စဉ်တွေမပါသေးဘူးပေါ့နော်။အဲ့ဒီစပြီးတော့သူတို့အနာလွှဲပြောင်းယူရတဲ့အချိန်ကလေးကစပြီးတော့ရခိုင်ပြည်နယ်ကိုဆိုရင်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုရမုံကြီးအများဆုံးတုံးဆွဲခဲ့တဲ့နေရာလည်းဖြစ်တယ်။လွှတ်တော်ကကျွန်တော်တို့တစ်ခါမှအဲ့ဒါအပေါ်မှာကန့်ကွက်ခဲ့တာမျိုးလည်းမရှိဘူး။အခုထက်တိလည်းပဲရခိုင်ပြည်နယ်အတွက်ဆိုလို့ရှိရင်လွှတ်တော်ရဲ့ဘတ်ဂျက်ထဲမှာတကယ်ကိုအတိမတ်ပြုတ်လောက်တဲ့ပမာဏကိုကျွန်တော်တို့တုံးဆွဲပေးနေတာ။
ဟုတ်ကဲ့ပါ။အခုသွားမကြခင်ကသွားခဲ့တဲ့လူတွေပြောရဆိုလမ်းပန်းဆက်သွယ်ရေးကတော်တော်လေးကောင်းသွားတယ်ပြောပါတယ်။ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့ဒါဆိုရင်လည်းပဲဒီအငူမော်ကနေပြီးတော့စစ်တွေထိဆိုရင်ဒါ UEHRD ရဲ့နော် infrastructure task force ပေါ့နော် construction and infrastructure task force ရဲ့ဒီအောက်ကနေပြီးတော့ Asia World Company ကနေပြီးတော့ဒါဖောက်လုပ်ပေးတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလမ်းမကောင်းတဲ့အတွက်ကြောင့်မို့လို့လုံခြုံရေးကိစ္စရပ်တွေကိုစီစဉ်တဲ့အခါမှာချိန်နဲ့တပြေးညီလည်းပဲလုံခြုံရေးကိစ္စရပ်တွေကိုလည်းမဆောင်ရွက်နိုင်ဘူး။နောက်လမ်းမကောင်းတဲ့အတွက်ကြောင့်မို့လို့လည်းပဲဒီဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမှာလည်းပဲနောက်ကျတာပေါ့နော်။ဆိုတော့အဲ့လမ်းဆိုလို့ရှိရင်လည်းပဲ UEHRD ရဲ့အစီအမံအောက်ကနေပြီးတော့မှပြီးစီးသွားတဲ့လမ်းလည်းဖြစ်ပါတယ
်။ဟုတ်ကဲ့ပါ
တော်ပြုံးကေတီနိုင်တဲ့တွေ့ဆုံမြင်မြန်ခန့်ဒုတိယပိုင်းကိုစောင့်မျှော်နာဆင်ကြပါဦးရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံသားတွေအများအပြားတွားရောက်အလုပ်လုပ်ကိုင်နေတဲ့မလေးရှားနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုအာဏာပိုင်တွေကဖမ်းဆီးနေနေမှုတွေတိုးမြင့်လာနေတဲ့အတွက်မလေးရှားရောက်မြန်မာနိုင်ငံသားတွေတတိထားကြဖို့မြန်မာတန်ယုံကတိုက်တွန်းလိုက်ပါတယ်အလုပ်လုပ်ကိုင်ခွင့်အထောက်အထားမရှိသူတွေကိုမှတ်ပုံတင်ငားရမ်းခိုင်းစေခွင့်အစီအစဉ်ကျွန်လကုံအဆုံးသတ်တော့မယ့်အကြောင်းမလေးရှားပြည်ရဲ့ရေးဝန်ကြီးကကြေညာခဲ့ပြီးတဲ့နောက်မှာပဲတရားမဝင်ရောက်ရှိနေထိုင်သူတွေကိုဖမ်းဆီးမှုတွေဆက်တိုက်ဆူဒလောလောက်လာခဲ့တာပါဒီအကြောင်းမအေးအေးမာကတင်ပြထားပါတယ
်ပြီးခဲ့တဲ့တပတ်ခန့်ကစပြီးမလေးရှားအစိုးရကနိုင်ငံသားအလုပ်သမားတွေအများဆုံးနေထိုင်ရာနေရာတွေကိုဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့တာကြောင့်မြန်မာပါဝင်နိုင်ငံသား190လောက်ဖမ်းဆီးခံခဲ့ရတာပါဒီနောက်မှာတော့မလေးရှားပြည်ရေးဝန်ကြီးဌာနကနေ2018ခုနှစ်ဇွန်လ30ရက်နေ့နောက်ပိုင်းမှာ
တရားမဝင်အလို့သမားများငှားရမ်းညက်အစီအစဉ်ကိုနောက်ထပ်ဆောင်ရွက်ခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းသတိပေးလိုက်ပါတယ်အခုချိန်မှာတော့မလေးရှားမှာအဖမ်းဆီးတွေရှိနေတယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ယုံကအလို့သမားတန်ရာရှိဦးတက်စောတူကပြောပြပါတယ်ဟိုလိုပြောမလို့
ဒါပြင်မလေးရှားနိုင်ငံနဲ့ကိုတရားမဝင်ရောက်ရှိနေကြတဲ့မြန်မာတွေအနေနဲ့နေရက်ပြန်တဲ့အခါမှာမြန်မာနိုင်ငံသားဖြစ်တဲ့အကြောင်းမိသူမိဘဖြစ်ကြောင်းသက်တည်ကန်ထောက်ထားလက်မှတ်တွေကိုမြန်မာတန်ယုံကထုတ်ပေးနေပြီမဲ့နေရက်ပြန်ကြသူတွေကတော့နေဆက်လမ်းတွေကပဲတရားမဝင်ပြန်နေကြတဲ့အတွက်နေဆက်တွေမှာအဖမ်းဆီးတွေရှိနေတယ်လို့လည်းသူကဆိုပါတယ်ကျွန်တော်တို့ပြောပြရမယ်ဆိုလို့ရှိရင်က ဒီပြေလာတာပေါ့နော်သူတို့မြန်မာပြည်ကိုဟိုပြန်ကြတာအလုပ်လုပ်ကြတဲ့ခါကျတော့သူတို့ကဒီအပေါ်လန်းနေပြန်မယ်ဆိုရင်တချို့ကဖမ်းလို့မရှိဘူးအပေါ်လန်းပြန်မယ်ဆိုရင်စီအိုင်ဆောက်ပြီးပြန်မယ်စီအိုင်ဆောက်ရမယ့်ဟာကိုဆောက်ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့မဆောက်နိုင်ကြဘူးအဲ့တော့သူတို့အောက်လန်းနေပြန်ကြတယ်ပြန်ကြတဲ့ခါကျတော့အဲ့ဒီမှာဟိုများသွားပြီးအဲ့ဒီပကနန် sorry သနမရဆိုတဲ့ကမ်းပတ်မှာကခိုင်းမဲ့နဲ့အဝင်တက်ကြီးတယ်အဲ့ဒီမှာကများသွားပြီးအထွက်မှာအန်းခံတာတွေများတယ်ခင်ဗျာ
မလေးရှားမှာရှိတဲ့မြန်မာတန်ရုံရဲ့ထုတ်ပြန်ချက်ထဲမှာတော့မလေးရှားဆိုရဟာမလေးရှားနိုင်ငံအတွင်းမှာရှိတဲ့တရားမဝင်နိုင်ငံသားအလို့သမားတွေရဲ့ပြဿနာတွေကိုတင်းကျပ်တဲ့စီးမြင်ဥပဒေတွေနဲ့အလေးပေးကင်တွယ်လာတာဖြစ်တဲ့အတွက်တရားမဝင်နေထိုင်နေကြတဲ့နိုင်ငံသားအလို့သမားတွေကိုဖမ်းမိမယ်ဆိုရင်လူ့မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုတွေနဲ့အရေးယူသွားမှာဖြစ်တဲ့အကြောင်းဒီအတွက်မြန်မာတွေသတိထားကြဖို့အတွက်ထုတ်ပြန်ခဲ့ပါတယ်ရှင်
မအေးအေးမတင်ပြသွားတာပါရှင်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7ကျူရူကနေဖန်ယူကြည့်ရှုနိုင်ပါလိမ့်ရှင်။ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ပြူတွေကပြောပြပေးပါဦး။
ကနေဒါနိုင်ငံမှာဒီနေ့စတင်ကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲမတိုင်ခင်တရက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကိုဝေဖန်တိုက်ခိုက်လိုက်ပါတယ်။သမ္မတထရမ့်အနေနဲ့ဒီထိပ်သီးဆွေးနွေးပွဲအတွင်းတချို့ဆွေးနွေးပွဲတွေကိုတက်ရောက်မှာမဟုတ်ဘူးဆိုပြီးတော့လည်းအင်ဗီရောကကြေညာချပါတယ်။ဆွေးနွေးပွဲကိုအရှင်ဖြစ်လက်ခံကျင်းပပေးနေတဲ့ကနေဒါဝန်ကြီးချုပ်ကရောပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်ကိုပါသူတို့တွေကသာအမေရိကန်ဘော်အခွန်တုတ်တွေအကြီးကျယ်ကောက်ပြီးကုန်သွယ်ရေးမှာအဟန့်တားဖြစ်အောင်လုပ်နေတာလို့ဆိုပြီးတော့ကြာတာပြင်းနေညနေကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်ကနေတဆင့်သမ္မတထရမ့်ကဝေဖန်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုန်းနဲ့သမ္မတဒေါ်နယ်ထရမ့်တို့အကြားရနိုင်ခြေရှိတဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်ကလည်းအကြံပြုတင်ပြခွင့်ရှိကောင်းရှိလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကကြာတာပြင်းနေ့မှာအရေးမှုပြောကြားလိုက်ပါတယ်။သမ္မတဥဘာမဆွေရလက်ထက်ကရခဲ့တဲ့အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ကနေသမ္မတထရမ့်နှုတ်ထွက်လိုက်တယ်လို့မျိုးအနာဂတ်မှာတက်လာမယ့်သမ္မတကမြောက်ကိုရီးယားနဲ့ရရှိထားတဲ့သဘောတူညီချက်ကနေနှုတ်ထွက်တာမျိုးရောမဖြစ်နိုင်ဘူးလားဆိုတဲ့သတင်းတောက်တူရဲ့အမေကိုဝန်ကြီးပွန်ပေယိုကဖြေကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဒီအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးပို့ဆက်မှုဟာဆိုရင်ပြီးခဲ့တဲ့မေလအတွင်းဒေါ်လာ 24.58 ဘီလီယံရှိခဲ့ပြီးတော့အဲ့ဒီအရင်ဧပြီလကဒေါ်လာ 22.55 ဘီလီယံရှိခဲ့တာထက်ပိုပြီးတော့တိုးလာခဲ့တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့တရုတ်ဥက္ကဋ္ဌဌာနရဲ့အချက်လက်တွေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ဒေပို့ကုန်ပမာဏကတော့ဒီမေလအတွင်း 12.6 ရာခိုင်နှုန်းရှိခဲ့ပြီးဒီမတိုင်ခင်ဧပြီလထဲမှာ 12.9 ရာခိုင်နှုန်းရှိခဲ့တာကြောင့်ပို့ကုန်ပမာဏဘိုင်းမှာတော့မဆိုးသလောက်ကျဆင်းခဲ့တာဖြစ်ပါရဲ့ရှင်။
တဲ့ရင်အချင်းချုပ်ကမခင်ဖြူရိတ်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အတန်ရညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ32 kHz 11.83လိုင်းဒိုမီတာ51 kHz 9.35နဲ့လိုင်းလမီတာ190 kHz 15.95တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မနင်္ဂလာပ
ါ This program has come to you from the Voice of America.Washington.
From